မင်္ဂလာပါပညာရေးဝန်ကြီးဌာနကတော်ရုံမျိုးပါမကျန်ဖွင့်လှစ်ထားတဲ့ပြန်ဆက်စာကြည့်တိုက်တွေကြီးနေဖုတ်ဖို့ဖြစ်ခဲ့ရတာမှာအကြောင်းမျိုးမျိုးရှိနိုင်ပါတယ်ဒီအသေးက3ခုလောက်ပဲကြည့်ရအောင်ပထမသတိထားမိတဲ့အကြောင်းကအဲ့ဒီစာကြည့်တိုက်တွေမှာထားတဲ့စာအုပ်စာတန်းတွေကအစိုးရကြော်ညာဖြစ်နေတာပါပဲအစိုးရနဲ့နှိစက်သူတွေရေးတဲ့စာအုပ်တွေဆိုတော့ဟုတ်ဟုတ်မဟုတ်ဟုတ်တကယ်ဒီအခြေအနေနဲ့ကွာဟတဲ့အကြောင်းအသားပေးထားကြတာမဟုတ်လားစာဖက်သူတွေကဘယ်မှာဖက်ချင်ပါတော့မလဲနောက်တစ်ကြောင်းကတော့စီးပွားရေးအခြေအနေအရပျော်ပျော်ရွှင်ရွှင်မရှိလာတဲ့အချက်ပါပဲနှစ်ဖူးကချွေချိမကြအောင်တနေ့လုံးမှတနေ့စားရလှုပ်စားပြန်တော့ကိုမြေလေးရာလေးအသိန်းခံရစာကြည့်တိုက်ထဲဝင်ပြီးစာပေမွေ့ညော်ခြင်းနေလောက်အောင်စိတ်ဆက်ကဘယ်မှလန်းဆန်းနေနိုင်မှာမလဲတတိယအကြောင်းကတော့စာကြည့်တိုက်ရေလို့သာဖွင့်ထားခဲ့ပေမယ့်စာကြည့်တိုက်တာဝန်ယူသူတွေကစာကြည့်တိုက်ပညာမတက်တာပါပဲစာအုပ်အထားအသူအငှားရင်းဆိုတာကသူ့စနစ်နဲ့သူစနစ်ကျနိုင်မှာမှတော်ကကြတာတခြားအကြောင်းတွေနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေဘယ်လိုအရေးတူဆောင်ရွက်နေမှန်းမသိပေမယ့်စာကြည့်တိုက်စနစ်တကျဖြစ်ဖို့ဆောင်ရွက်နေတာကိုစာကြည့်တိုက်ပညာအငိမ့်စားပေါမောက်ခဆရာကြီးဦးသိန်းလွင်နဲ့ဖုန်းဆက်မေးမြန်းခွင့်ရလို့ဝမ်းမနဲ့သာဖြစ်ရပါတယ်ဆရာကြီးဦးသိန်းလွင်နဲ့တခြားမြန်မာစာကြည့်တိုက်ပညာရှင်တွေကစနစ်မကျတာကိုကုစားဖို့ဝိုင်းဝန်းကူညီနေပါပြီ။ကုစားပုံကိုအစီရင်မခံခင်မြန်မာနိုင်ငံကစာကြည့်တိုက်ပညာအဖွဲ့အစည်းတွေရဲ့တွတ်တွတ်လက်လက်လှုပ်ရှားနေပုံကိုအရင်ဆိုပြရစေ။မြန်မာနိုင်ငံစာကြည့်တိုက်အသင်းဆိုတာကို1998ခုကစဖွဲ့ခဲ့တယ်လို့ဆရာကဆိုပါတယ်။အဖွဲ့ဝင်တွေကစာကြည့်တိုက်ပွဲလွန်ဒီပလိုမာရပြီးသားပုံကိုယ်တွေဦးစည်းဦးဆောင်ကဆရာဦးတော်ကောင်းတို့ဆရာဦးသိန်းလွင်တို့လိုပညာရှင်တွေဖွဲ့ပြီးလို့မကြခင်မှာပဲနိုင်ငံတကာစာကြည့်တိုက်အသင်းအဖွဲ့ဝင်ဖြစ်လာပါတယ်အဲ့ဒီကာလကနိုင်ငံရေးမိုးလေဝသကမသားရတော့အဲ့ဒီအသင်းဝင်ဖြစ်ဖို့ဝင်ကြေးပေးရမယ့်နိုင်ငံသားငွေစာကြည့်တိုက်အသင်းမှာမရှိပါဘူးဒီတော့ဩစတြေးလျစာကြည့်တိုက်တစ်ခုကစိုက်ပြီးသွင်းပေးပါတဲ့ဆွေရွေဝဲဟောပြောဝဲလုံးမယ်ဆိုပြန်ရင်လဲတက္ကသိုလ်ပိုင်းအခန်းတွေတုံးလို့မရပါဘူးအသင်းပိုင်နေရာရေလို့မရှိတော့ယူတဲ့တန်ခမ်းမလိုနေရာတွေမှာလို့ရပါတဲ့အဲ့ဒီလိုရုံးကန်လှုပ်ရှားလာရတဲ့အသင်းဒီလိုတတိတတန်လှုပ်ရှားလာရင်2030ကျော်ကျော်လောက်ကြတော့ပညာရေးဝန်ကြီးဌာနကအသစ်ဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံစာကြည့်တိုက်ဖောင်ဒေးရှင်းပေါ်လာပါတဲ့အဲ့ဒီဖောင်ဒေးရှင်းနဲ့မြန်မာနိုင်ငံစာကြည့်တိုက်အသင်းပူးပေါင်းမိပုံကိုဆရာဦးသိန်းလွင်ကအခုလိုပြောပြပါတယ်ရှင်
2012ခုနှစ်ကြတော့သူတို့ကကျွန်တော်တို့မြန်မာနိုင်ငံစာကြည့်တိုက်ရဲ့ DC အချို့ကိုဖိတ်တာပေါ့နော်ဖိတ်ပြီးတော့သူတို့စာကြည့်တိုက်ဖောင်ဒေးရှင်းနဲ့ကျွန်တော်တို့မြန်မာနိုင်ငံစာကြည့်တိုက်တင်နဲ့ဖွဲ့ပြီးတော့အလုပ်လုပ်ကြစို့ဆိုပြီးသူတို့ကဖိတ်ခေါ်တယ
်ဒီလိုတွဲမိသွားတာရဲ့အသီးအပွင့်အကျိုးအမြတ်လို့ဆိုရမှာပေါ့2014 2015အခုကာလအထိအလုပ်ယုံဆွေးနွေးပွဲ5ခုလောက်ဖြစ်ပြီလို့ဆရာကဆိုပါတယ
်သူတို့မှာကငွေကြီးရှိတဲ့အတွက်သူတို့ငွေကုန်ကြေးကြသူတို့ခံပြီးတော့အခုလိုကျွန်တော်တိုင်းနယ်ပြည်နယ်တွေပေါ့နော်ပြည်နယ်အနှံ့တော့မဟုတ်သေးဘူးပေါ့ဒီနှစ်ကတော့တိုင်းနယ်ပြည်နယ်5ခုလောက်မှာကျွန်တော်တို့အဲ့ဒီစက်ကြီးတိုင်းဝန်ဆောင်မှုလုပ်ငန်းများ workshop တင်းကတော့စက်ကြီးတိုင်းဝန်ဆောင်မှုနော်လုပ်ငန်းများတိုးတက်ဖွံ့ဖြိုးရေးပေါ့နော်အဲ့ဒီတင်းကိုထားပြီးတော့တိုင်းနယ်ပြည်နယ်5ခုမှာ2014နဲ့2015ပေါ့နော် workshop ကြီး5ခုလုပ်ဖြစ်သွားတာပေါ့
ပြီးစီးသွားတယ်အလုံယုံဆွေးနွေးပွဲ5ခုတည်းကတောင်ကြီးဆွေးနွေးပွဲနဲ့ပတ်သက်လို့ဆရာကအခုလိုပြောပြပါတယ
်2014မှာကျွန်တော်တောင်ကြီးမှာကျွန်တော်တို့တရက်ပေါ့နော် workshop လုပ်တယ်လူပေါင်းက100လောက်တက်တယ်ဗျအဲ့ဒီမှာကျွန်တော်ပို့ချတဲ့လူကတော့ကျွန်တော်နဲ့မြန်မာနိုင်ငံစာကြည့်တဲ့ foundation ကဘို့ဘူအလုံမှုဆောင်အဖွဲ့ဝင်ဦးဝင်းအောင်တို့2ယောက်တက်တဲ့လူတွေကသူကပြောတော့ပြန်ဆက်ပေါ့ပြန်ကြားရင်းနဲ့ဆက်ဆံရေးပေါ့နော်အဲ့ဒီပြန်ကြားရင်းနဲ့ဆက်ဆံရေးမြို့နယ်ကစာကြည့်တဲ့မူရည်ရဲ့နောက်ပုတ်လိကစာကြည့်တိုက်မူရည်ရဲ့ကြီးရွာရက်ွက်ကစာကြည့်တိုက်မူရည်လာတက်ကြလူပေါင်း100လောက်အဲ့တော့တောင်ကြီးရဲ့မြို့တော်ခံမှမှာပဲကျွန်တော်လုပ်ကြတော့
အဲ့ဒီနောက်တော့အလုံယုံဆွေးနွေးပွဲတွေကလှုပ်ထုံးလုံနည်းကိုမေးမြန်းဖြစ်ပါတယ်
အဲ့လှုပ်တဲ့နေရာတိုင်းမှာစာရလေးတွေဖတ်တယ်ပေါ့တောင်ကြီးတော့2ယောက်ဆိုတော့2ဆောင်ဖတ်တာပေါ့နော်နောက်ဒီမော်ရွာကျတော့3ယောက်ဆိုတော့3ဆောင်ဖတ်တယ်တို့ကစာရနေဖတ်ပြီးတော့တယောက်လာတဲ့လူတွေအဖွဲ့တွေ3ဖွဲ့4ဖွဲ့5ဖွဲ့ဖွဲ့ပြီးတော့ကျွန်တော်တို့ကသူတို့ရှိရာ response နဲ့နားထောင်တယ်ဗ ဘာတွေကြံ့ကြံ့ဖြစ်မလဲဘာတွေအားနည်းချက်ရှိလဲအသာချက်တွေကျွန်တော်တို့ workshop ပုံစံနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့ကနောက်ဆုံးပြန်လည်ပြီးတော့အကြံပြုတင်ပြတာနဲ့ဆုံးသတ်တာပေါ့နော်အဲ့တော့ကျွန်တော်တို့ပေးခြင်းတဲ့ message တွေကိုတို့ကအဲ့ဒီ workshop အတွင်းမှာဆွေးနွေးလိုက်တဲ့အတွက်တော်တော်များများတော့သိသွားကြတယ်လို့ကျွန်တော်တို့ယူဆပါတယ်တို့လည်းပဲခုနတို့ရဲ့ခက်ခဲတွေတင်ပြတယ်အဲ့ဒီခက်ခဲတွေကိုကျွန်တော်တို့ဘက်ကခက်ခဲတော့ဒီလိုဖြေရှင်းရမယ်ဆိုတဲ့နီးလန်းကောင်းတွေပေါ့ကြံ့ကြံ့အောင်တွေလည်းကျွန်တော်ပြန်ပေးလိုက်ပါတယ
်ဆင်းရဆာရန်တွေမှာဘာကိုအလေးထားဆွေးနွေးဖြစ်ပါသလဲမိတဲ့အခါမှာတော့
ကျွန်တော်က capacity building ကိုကျွန်တော်အဓိကထားပြောတယ်စာကြည့်တဲ့မူတွေရဲ့စွမ်းဆောင်ရည်မြင့်မားဖို့စွမ်းဆောင်ရည်မြင့်မားဖို့ဆိုတာမှာနံပါတ်၁ချက်ကတော့ကျွန်တော်တို့ကကိုယ်ကိုယ်တိုင်ကလည်းဟို skill ဖို့ဖြစ်အောင်ကြိုးစားဒုတိယအချက်ကကိုယ် suffer ပြည်သက်တွေကိုဆက်ဆံတဲ့အခါမှာတကယ်ကိုနွေးနွေးထွေးထွေးနဲ့နော်လိုအပ်ချက်ကိုဖြည့်ပေးနိုင်တဲ့ဆက်ဆံရည်မျိုးဥပမာဆိုရင်ပြုံးတာအစကြိုးစားအစအဲ့ခါကျတော့ဒီပိတ္တကိုဆက်ဆံတဲ့အခါမှာသွားတာလာတာဝတ်တာစားတာနေတာထိုင်တာအစပါလို့ရမလို့အဲ့ဒီမှာပို့ချပေးပါတယ
်အားလုံးကိုခြုံဆိုရရင်တော့မြန်မာနိုင်ငံမှာစာကြည့်တိုက်တစ်ခေပြောင်းဖို့ဆရာတို့စူးစမ်းနေကြတာပါပဲပြည်သူဗန္နာ၃ပြည်ဖွင့်ထားရတဲ့ပြန်ဆက်စာကြည့်တိုက်တွေခေပြောင်းတဲ့အထဲပါလားမှဖွင့်ထားရကြုံနဲ့မှာပါစာကြည့်တိုက်တွေကိုပြည်သူတွေအကျိုးရှိရှိအသုံးချနိုင်စေရင်ကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေThank you.